ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ရိုဟင်ဂျာအင်အားစုလူရေဆင်းတဲ့ကအယောက်1000ကျော်ကိုဒီလဧပြီလအတွင်းမှာလက်ခံမယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးကနေရပြန်ရေးအစီအစဉ်အရရိုဟင်ဂျာ 18000 ကျော်ကိုစီးစစ်ထားတယ်လို့လည်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမုံပြောပြပေးပါမယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ရိုဟင်ဂျာအိမ်အောင်စုလူကြီးစီးရင်တဲ့ကအယောက်1000ကျော်ကိုဒီဧပြီလအတွင်းမှာလက်ခံမှုပြင်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်1000လောက်လက်ခံသွားဖို့တော့ရှိပါတယ်ဗျဟုတ်ကဲ့အဲ့ဒီတော့စီစစ်ဆောင်ရွက်လျက်ရှိပါတယ်ကျွန်တော်ကတော့ဒီဧပြီလအတွင်းမှာစတင်ပြောကြလက်ခံသွားဖို့ရှိပါမယ်ဒါတော့လုပ်ငန်းပေါ်မှာပဲမူတည်ပါလိမ့်မယ်ကျွန်တော်ကတော့အစောဆုံးဖြစ်အောင်ဆောင်ရွက်လျက်ရှိပါတယ်ထိန်းချုပ်ပါပါလိမ့်မယ်ဗျ
ရဲ့အတိအကျကိုတော့ဖြေဆိုခဲ့တာမရှိသလိုဧပြီလအတွင်းမဟာသကြံမတိုင်ခင်ခေါ်ယူနိုင်ရေးအတွက်စ조사ဆောင်ရွက်နေပေမဲ့လုပ်ငန်းပြီးစီးမှုအပေါ်မူတည်တယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ကိုတွားရောက်လာမှာဒီတစ်ခေါက်ပြန်လည်လက်ခံမဲ့အယောက်1000စီးရင်တဲ့ကရိုဟင်ဂျာအယောက်900ကျော်နဲ့ဟိန္ဒူအယောက်300နီးပါးကိုအသေးစိတ်ထပ်မံစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အယောက်1000ကျော်ဟာနှစ်နိုင်ငံသဘောတူညီချက်9ရက်နဲ့ကန့်ညီသူတွေဖြစ်ပြီးသူတွေကိုပြန်လည်လက်ခံရေးအတွက်လှဖိုးကောင်တောင်ပြိုလက်ဝဲနဲ့ငခုရစတဲ့စခန်းတွေကိုပြင်ဆင်ထားတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုပါတယ
်။ဒီလှဖိုးကောင်စခန်းတို့တောင်ပြိုလက်ဝဲစခန်းတို့ရှိပြီးဖြစ်တယ်။ရုပ်နိုင်ငံရောအာဆီယံနဲ့အနိုင်ငံတွေရဲ့အကူအညီတွေနဲ့ကျွန်တော်ဆောက်လုပ်ပြီးဖြစ်တယ်။နေရာနဲ့ထိန်းသိမ်းထားပြီးဖြစ်တယ်။အုံချုံရေးကိစ္စတွေလည်းကျွန်တော်တို့ဆောင်ရွက်ပြီးဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့ကြအသင့်အနေထားကျွန်တော်ပြင်ဆင်ပြီးဖြစ်တယ်။ရခိုင်တို့ကလည်းဝင်လာခဲ့ဖို့တကယ်ပဲပေါ့နော်သူတို့လုံနေပြီးမှာဗဟိယမီဒီယာတွေရဲ့တူးတူးလုံဆောင်မှုဂျန်နဲ့နိုင်ငံတွေရဲ့အဖွဲ့အစည်းတွေရဲ့ဖိအားကြောင့်မလို့ဝင်မလာဖြစ်တာတွေရှိတယ်။အဒီနေရေးထိုင်ရင်းနဲ့ပတ်သက်ပြီးအာဆီယံငါတာမတ်ကြီးတွေအင်းကြီးများတဲ့ငါတာမတ်ကြီးတွေလည်းကျွန်တော်တို့ခေါ်ပြီးပြသခဲ့ပြီးဖြစ်ပါလေ။အားလုံးအစဉ်သင်းဖြစ်တယ်လို့ပဲပြောချင်ပါတယ
်။စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့နေရပြန်ရေးအစီအစဉ်အရစီစစ်မှုတွေလုပ်ခဲ့တာမှာ2023ခုနှစ်မတ်လကုန်အထိစီစစ်ချက်အရမြန်မာနိုင်ငံအတွင်းနေထိုင်ခဲ့တဲ့အထောက်အထားတွေ့ရှိခဲ့သူ6000နီးပါပြည်ထောင်စုဝန်ကြီးဌာနရဲ့အကြမ်းဖက်စီးရင်မှပါဝင်သူ900ခန့်နဲ့မြန်မာနိုင်ငံမှာနေထိုင်ခဲ့တဲ့အထောက်အထားမတွေ့ရှိသူ3000အပါဝင်စုစုပေါင်းလူဦးရေ 18,000 ကိုစီစစ်ပြီးဖြစ်တယ်လို့နိုင်ငံပိုင်သတင်းတွေမှာထုတ်ပြန်ထားပါတယ်။ဒီဧပြီလအတွင်းပြန်လည်လက်ခံမဲ့ဒုက္ခသည်တွေဟာတက်ကနက်မြို့အနီးဒုက္ခသည်စခန်းကလူတွေဖြစ်ပါတယ်။ Cost Bazaar အနီးတစ်ဝိုက်ကဒုက္ခသည်စခန်းကဒုက္ခသည်တွေတော့မပါဝင်ဘူးလို့အဲ့ဒီဘက်ကဒုက္ခသည်တွေကပြောပါတယ်။ဒီဒုက္ခသည်တွေဟာပြီးခဲ့တဲ့2019ခုနှစ်မောင်နှံအရေးအခင်ဖြစ်စဉ်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြသူတွေဖြစ်ပါတယ်။လက်ရှိပြန်လည်လက်ခံရေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ပြန်လာတဲ့သူတွေကိုကိုယ်နေရမှာပဲပြန်နေရာချပေးဖို့စီစဉ်မယ်လို့ပြောဆိုထားခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကမြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ကိုတွားရောက်တာမှာတော့ပြန်လည်လက်ခံမဲ့တထောင်ကျော်ကိုတွေးဆောင်ရမှာသူတို့တွေပြန်လာမယ်ဆိုရင်ကိုယ်နေရမှာမဟုတ်ပဲစစ်ကောင်စီစီစဉ်ပေးတဲ့နေရာတွေမှာပဲနေရမယ်လို့ပြောဆိုခဲ့တာကြောင့်ပြန်လာရေးကိုလက်သွန်းနေကြတယ်လို့ရိုဟင်ဂျာအရေးကွန်ကြီးပိနေသူတူက VOA ကိုပြောပြပါဗျ။
ကျွန်တော်တို့ကြားသလို့ဆိုရင်အဲ့ဒီပထမတော့သူတို့အဲ့ဒီကိုသွားမယ်ဆိုတဲ့လူတွေကဒီမှာနေရာကျက်တဲ့နေအသင်တွေများနေတယ်။အဲ့ဒါတော့ကြောင့်သူတို့သွားကျင်တယ်။သူတို့ကတကယ်တဲ့အဲ့ဒီအစ်စ်ခံတဲ့လူတွေကိုသူတို့ကသူ့နေရာကိုသူမပေးဘဲနဲ့အိုးပါလေယောဆင်းလားယောမှာသူတို့နေရာရှပစ်မယ်ဆိုတော့ပုံစံထွက်လာတော့ဘယ်သူမှမသွားကျင်တော့ဘူးနောက်ပြီးတော့နိုင်ငံသားမပေးပေးနဲ့သွားမယ်ဆိုရင်အရင်ပုံစံမျိုးဝဲပစ်မယ်ဆိုပြီးတော့သူတို့ပြောတယ်အဲ့လိုပြောတော့သူတို့ကမသွားကျင်တော့ဘူးအများပြားတော့မသွားကျင်ဘူးဘယ်လောက်သွားမယ်မသွားဘူးဆိုတော့ကျွန်တော်ပြောနိုင်ဘူးအများပြားတော့မသွားကျင်တော့ဘူးအဲ့ဒါပဲတည်တယ်
ရူဝင်ဂျာရီဘက်ကဂုံတိတ်ကရှိရှိပြန်လာနိုင်ရေးလိုလားသလိုနိုင်ငံတကာဖိအားရောဖို့အတွက်ဟန်ပြခေါ်ဆောင်မှုတွေဖြစ်လာမှာကိုစိတ်ပူနေရတွေရှိနေတယ်လို့သူကပြောပါတယ်နိုင်ငံတကာလူ့အခွင့်အရေးအစောင့်ကြည့်ရေးအဖွဲ့ HRW ကရူဝင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်လည်ပို့ဆောင်ဖို့အစီအစဉ်တွေကိုစိုင်းငံ့ထားဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်တွန်းထားပါတယ်ရခိုင်ပြည်မြောက်ပိုင်းမှာ2019ကအာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတပ်မတော်ရဲ့နေမြင့်ရှင်းလင်းရေးဖြစ်စဉ်အတွင်းအိမ်နေချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချံထွက်ပြေးတင်းရှောင်ခဲ့ရတဲ့ရူဝင်ဂျာ9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေကဖော်ပြခဲ့ပါတယ်ခင်ဗျာ။